ဆရာတို့ NLD ပါတီမှတ်ပုံတင်မဲ့ကိစ္စကိုဘယ်တော့လောက်ဆက်လုပ်ဖြစ်မယ်လို့မှန်းထားပါလဲခင်ဗျာ
ကျွန်တော်တို့တော့ပတ်တယ်လာမယ့်ရုပ်ခွင့်နဲ့အင်္ဂါနေ့ကစမယ်ကျွန်တော်တို့တင်ဖို့ကတော့ဇာတာပြီးတော့ကြာလောက်ဆိုအစဉ်ချင်းဖြစ်နေတယ်လို့မှန်ပါတယ
်ဒေါင်းဆန်းစုကြည်ရောဘယ်မျိုးနယ်ကနေပြီးတော့ဝင်အရွေးခံလိမ့်မယ်လို့ဆရာတို့စီစဉ်ထားတာရှိပါအ
ဲ့ဒါတော့မှန်းဆလို့မရသေးဘူးဒါပေမဲ့ဒေါင်းဆန်းစုကြည်ကသူရုပ်ောက်ပွဲဝင်ဖို့တော့မကြီးရဲ့ချက်ရှိပါ
ကိုယ်စလဲလောင်းနေအမီစင်းတင်သွင်းရွေးချယ်တဲ့အခါမှာဘလို့လူတွေကိုဦးစားပေးပြီးတော့ရွေးချယ်ဆောင်ရွက်သွားမယ်ဆိုတာလည်းသိပြရသေးလားခင်ဗျာ
ကျွန်တော်တို့တိုင်းရင်းသားတွေရဲ့လူငယ်တွေရဲ့အဲ့ဒါလိုဦးစားပေးမှာပါ
လူငယ်တွေရဲ့ပါဝင်နိုင်မှုအားပေါ့လေပါတီရဲ့ရှေ့အနာဂတ်နဲ့ပတ်သက်ပြီးတော့ဘလို့များတွက်ဆလို့ရပါလဲခင်ဗျာ
ဟုတ်ကဲ့လူငယ်တွေရဲ့အားနဲ့ပတ်သက်ရင်ကျွန်တော်တို့ကလက်ရှိအဖွဲ့ချုပ်မှာပါဝင်နေတဲ့လူငယ်ရောအဖွဲ့ချုပ်ဝင်မဟုတ်သောကြကြတဲ့ activist လူငယ်တွေရောကျွန်တော်တို့အဲ့လိုဖဲ့ပြီးတော့စဉ်းစားပေးမှာပါ
တကယ်လို့ဒေါအောင်ဆန်းစုကြည်ရွေးချယ်ခံရလို့လွတ်တော်တဲ့ရောက်သွားမယ်ဆိုရင်လွတ်တော်ထဲမှာရှိမဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍရောဆရာတို့ဘယ်လိုများမျှော်လင့်ထားပါလဲခင်ဗျာ
ကျွန်တော်တို့ကတော့ NLD ရောဒေါအောင်ဆန်းစုကြည်ရောလွတ်တော်တဲ့ရောက်ရင်လည်းကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေအကျိုးကိုအဓိကထားစဉ်းစားပြီးတော့လုပ်လို့မှာပါဘယ်လိုအခန်းကဏ္ဍလဲဆိုတော့အဲ့ဒီအခါရောက်တော့မှာပဲပြောလို့သင့်တော်မှာထင်ပါတယ်
နောက်တစ်ခုကဒေါအောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်တို့ကြာပူပေါင်းဆောင်ရွက်မှုတွေကိုမနှစ်မြို့တဲ့အနေနဲ့ဝေဖန်မှုတွေလည်းရှိနေပါတယ်အစိုးရနဲ့တင့်မြတ်ရခေါင်းလားဆိုပြီးတော့ဒီဝေဖန်ပြောဆိုမှုတွေပေါ်မှာရောဆရာတို့ဘယ်လိုတွေများတုံ့ပြန်ကြပါလဲခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့အဲ့ဒီလိုမနှစ်မြို့တာဆိုရင်တော့သူတို့ရဲ့လွတ်လပ်တဲ့ဆန္ဒကျွန်တော်တို့ဒါသိပြီးတော့အပြည့်မပြောအဲ့ဒီလိုမနှစ်မြို့တာကိုကောင်းတဲ့ဟာကိုပြောနိုင်လို့လုံနိုင်လို့သိယုံနိုင်လို့ဆိုရင်ကျွန်တော်တို့ဝန်သာအားရရှိမှာပါဒီတိုင်းပြောတာသက်သက်ကိုတော့ကျွန်တော်တို့ဘလို့မှတွက်လို့လည်းမရယူလို့လည်းမရပါဗျာအဲ့လိုပါ
ပြီးခဲ့တဲ့2010ခုနှစ်ရွေးကောက်ပွဲတုန်းကဆိုရင်တော်တော်ကြီးကိုမယိုးမတတ်မှုတွေရှိခဲ့တယ်တရားမျှတမှုမရှိဘူးစသဖြင့်ပေါ့လေမဲလိမဲခိုးမှုတွေကြိုတင်မဲတွေနဲ့နေပြီးတော့ဒါတကဘာလုံးကနေပြီးတော့ကြေကြေပြတ်ပြတ်ပြစ်တွေဝေဖန်ခဲ့ကြတာတွေရှိပါတယ်လာမယ့်ကြားပြတ်ရွေးကောက်ပွဲတွေမှာရောဘလို့တွေများခံမှန်းပါလဲခင်ဗျာ
ကျွန်တော်တို့ကတော့အင်းလည်းအာနဲ့တရားနာတာမှုမရှိရင်မရှိကြောင်းပေါ်လျောင်လုပ်အောင်ပါပါ။ညှတာရင်လည်းညှတာတဲ့အကြောင်းကျွန်တော်တို့ပြောမှာပါ။ဒါအတွက်ကျွန်တော်တို့အင်းလည်းအာလည်းစူးစမ်းဖို့လိုပါလိမ့်မယ်။
2010ရွေးကောက်ပွဲထက်ဆိုင်ရောပို့ပြီးတော့တရားမျှတမှုရှိတယ်လိမ့်မယ်လို့ယုံကြည်ပါလား
။ကျွန်တော်ထင်တာကတော့အဲ့ဒီလောက်စူးစမ်းတော့မရှိတော့ဘူးလို့ထင်ပါတယ်။ဒီလုံးကြောတော့ဖြစ်ဒီမှာဖြစ်မှာပါ
တခြားပေါ့ဒီကြားကာလမှာဆရာတို့ပါတီအနေနဲ့ဘာလှူရှားမှုတွေများဆက်ပြီးတော့လှုပ်ဆောင်ဖို့စီစဉ်ထားတာလည်းရှိပါလေခင်ဗျာ
အဲလောလောဆယ်တော့အဲ့ဒီပါတီမပုန်ဒီကိစ္စအလုံးနည်းနည်းရှုပ်နေပါတယ်စနေတရားဖြစ်အောင်နဲ့ပုံစံတရားဖြစ်အောင်ကျွန်တော်တို့လိုချင်တဲ့လူတွေစီကျွန်တော်တို့ရဲဘော်တွေနဲ့ဆက်ပြီးတော့ချိတ်ဆက်နိုင်ဖို့ကျွန်တော်သာတနေ့လုံးတာပဲလုပ်နေကြပါတယ
်ခုလိုပေါ့နော်မြန်မာနဲ့နိုင်ငံတကာဆက်ဆက်ရေးတွေတိုးတက်လာတဲ့အထူးသဖြင့်ဒီ American နဲ့နေပြီးတော့ပို့ပြီးတော့နှိကပ်မှုတွေရှိလာတဲ့ American နိုင်ငံသားကြီးဝင်ကြီးကအစပေါ့လေမြန်မာပြည်ကိုလာလည်ဖို့ရှိတဲ့ပေါ်တွေမှာရောဆရာတို့ဘယ်လိုများချုပ်ပြီးတုံ့တက်လို့ရပါလဲခင်ဗျာ
ဟုတ်ကဲ့နိုင်ငံတကာတိုင်ဝမ်ကအာဆီယံပါဝင်ငွေနိုင်ငံရဲ့တိုးတက်ဖြစ်ပုံကိုအားလုံးမျှော်လင့်နေတယ်။အခုလိုလိကဆက်ဆံမှုတွေများလာနေလက်ရှိအစိုးရရဲ့အကြောင်းလဲတွေကတွန်းအားပေးသလိုဖြစ်ပြီးတော့ပုံမူပြီးတော့ညံစားလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
ဆရာဦးညံဝင်းကိုကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါ